ီးခဲ့တဲ့သတင်းပဲ Florida ထက်တန်းကျောင်းတဲ့ကျောင်းမှာလူပေါင်း18ဦးကိုတနက်နေ့ပစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်မှာတနက်ဝယ်ယူသူတွေအတွက်နောက်ခံကိုယ်ရေးအချက်လက်တွေကိုတင်းတင်းကြပ်ကြပ်စစ်ဆေးဖို့ပြည်ထောင်စုအစိုးရရဲ့စ조사မှုကို American သမ္မတ Donald Trump ကထောက်ခံကြောင်းသမ္မတ Andrew ကတင်းတင်းလာနေမှာပြောပါတယ်အခုလိုတနက်ဝယ်သူတွေရဲ့နောက်ခံအချက်လက်စစ်ဆေးရမှာတိုးတက်လာစေရတဲ့ပတ်သက်ပြီးတနက်ကင်ဆာမှုအတွက်ကလကြာရှိစွာဆန့်ကျင်နေတဲ့ Connecticut ပြည်နယ် Democrat ရဲ့အထက်လွှတ်တော်မှ Chris Murphy နဲ့အတူပါတီကြီးမျက်စလုံးကသဘောတူမဲ့ဥရေပြထမ်းရဲ့အတွက်ဆွေးနွေးဖို့သမ္မတ Trump ဟာပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ Texas ပြည်နယ် Republican အထက်လွှတ်တော်မှ John Cornyn နဲ့ပြောကြားခဲ့ကြောင်းသမ္မတ Andrew ပြောခွင့်က Sarah Huckabee Sanders ကပြောပါတယ် Florida Parkland မြို့အထက်တန်းကျောင်းကနေပြီးခဲ့တဲ့နှစ်ကအကြောင်းထုတ်ခံခဲ့တဲ့အသက်16နှစ်အရွယ် Nicholas Cruz ဟာကျောင်းသားလူငယ်14ယောက်နဲ့လူကြီး3ယောက်ကိုတနက်နေ့ပြစ်ခတ်ကြောင်းဝန်ခံခဲ့ပါတယ်သူဟာနောက်ဝယ်ဖို့နောက်ခံချက်လက်စစ်စစ်ရမှာခွင့်ပြုချက်ရတဲ့အတွက် AR-15 rifle တနက်ကိုဝယ်ယူခွင့်ရသူပါ Washington DC မှာတော့ Democratic လွှတ်တော်အမတ်တွေကတနက်ဝယ်ယူခွင့်ကိုတင်းတင်းကြပ်ကြပ်ချမှတ်ဖို့မကြာခဏတောင်းဆိုလို့ရှိပေမဲ့ Republican Party ဝင်တွေကဒါဟာ American ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပါတဲ့အချက်ကိုချိုးဖောက်တာဖြစ်ကြောင်းပြောကြားပြီးကန့်ကွက်လို့ရှိပါတယ်